လာမယ့် 2015 ရွေးကောက်ပွဲအပါအဝင်လာမယ့်ရွေးကောက်ပွဲတွေမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုမဲအချိုးကျကိုစားပြုစနစ်ပီအာစနစ်ကိုကျင့်သုံးဖို့ဇွန်လ3ရက်နေ့အမျိုးသားလွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုလိုက်တာပါအမျိုးသားလွှတ်တော်မှာမဲအချိုးကျကိုစားပြုစနစ်ကိုရေးဆွဲဖို့ကော်မရှင်တရဖွဲ့စည်းတာမှာတော့အမျိုးသားလွှတ်တော်မှာရှိနေကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်ကိုယ်စားလှယ်အားလုံးကိုထည့်သွင်းခဲ့ပါတယ်ဒါပေမဲ့မဲအချိုးကျကိုစားပြုစနစ်ကိုသဘောမတူကန့်ကွက်တာမို့ဒီကိုစားပြုစနစ်ရေးဆွဲမဲ့ကော်မရှင်ကနေ NLD အမှအလုံးနှုတ်ထွက်လိုက်ကြတဲ့အကြောင်း NLD ကိုစားပြုအမျိုးသားလွှတ်တော်အမှဦးအောင်ကြည်ညွန့်ကအခုလိုပြောပြပါရယ
်ဒီစနစ်ကိုကျင့်သုံးဖို့ရန်အတွက်အချိန်အခါရရောအချိန်လေးရရောမတင်သေးဘူးလို့ကျွန်တော်တို့ကကန့်ကွက်ဆွေးနွေးတယ်ဒါမလို့အဲ့ဒီအဆိုကအောင်သွားတယ်အောင်သွားတဲ့ခါကျတော့လွတ်တော်ဥက္ကဋ္ဌကမြို့သားလွတ်တော်ဥက္ကဋ္ဌကဘာလုပ်လဲလဲဆိုတော့ဒီအစီအစိုးအောင်သွားပြီးဖြစ်တဲ့အတွက်ကြောင့်မို့လို့ဒီရွေးကောက်ပွဲဆိုင်ရာအင်ဂျင်နီယာရင်းအရာ PR စနစ်မှာအားနေချက်တွေကိုပယ်ပြီးတော့အားသာချက်တွေကိုရရှိနိုင်ဖို့ရန်အတွက်ဘယ်လိုပုံစံမျိုးနဲ့ဒီဇိုင်းရေးဆွဲဆောင်ရွက်ရမလဲဆိုတာပြုစုပြီးတော့လွတ်တော်ကိုအစီခံတင်ဖို့ PR စနစ်ရဲ့ပုံတရားနဲ့ပတ်သက်ပြီးအကောင့်ထဲပေါ်ဆောင်ရေးကော်မရှင်ဖွဲ့စည်းဖို့လို့အတည်ပြုလိုက်တယ်။အဲ့ဒီကော်မရှင်ထဲမှာကျွန်တော်တို့ဝင်ရောက်ဆွေးနွေးခဲ့တဲ့သူတွေအားလုံးကော်မရှင်ထဲမှာထည့်ဖွဲ့တယ်။အဲ့လိုထည့်ဖွဲ့တဲ့အဖွဲ့ထဲမှာကျွန်တော်တို့ကဝင်ရောက်ပြီးတော့ဆွေးနွေးခဲ့တဲ့အထက်မှာကန့်ကွက်ဆွေးနွေးတဲ့အထက်မှာပါခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီနောက်ထပ်ပြန်ဖွဲ့တဲ့ဒီလုပ်ငန်းအကောင့်ထဲပေါ်ဆောင်ရေးကော်မရှင်မှာတော့ဖြစ်ရင်အဲကျွန်တော်တို့အဖွဲ့ဝင်တွေကလည်းမပါဝင်လို့ပါဘူးဆိုပြီးတော့ကျွန်တော်နှုတ်ဖက်ပြီးတော့တင်လိုက်တာ
အမျိုးသားလွှတ်တော်မဲအချိုးကျကိုစားပြုစနစ် PR အကောင့်ထဲဖော်ရေးကော်မရှင်ကိုအဖွဲ့ဝင်42ဦးတို့နဲ့ဖွဲ့စည်းတာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအမျိုးသားလွှတ်တော်အမှတ်5ဦးတို့ဖြစ်ကြတဲ့ဦးအောင်ကြည်ညွန့်ဒေါက်တာမြတ်ညာနာဆိုဦးသိန်းဆွေဦးမင်းဦးနဲ့ဒေါက်တာမြင့်နိုင်တို့အားလုံးနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ်။ဘာကြောင့်နှုတ်ထွက်ရလဲဆိုတာနဲ့ပတ်သက်ပြီးဦးအောင်ကြည်ညွန့်ကအခုလိုရှင်းပြပါတယ်
ကျွန်တော်တို့ပြောနိုင်တာတစ်ခုကတော့ကျွန်တော်တို့အနေထားနဲ့အမြင်ရပြောတော့ဟိုဒီကော်မရှင်ထဲမှာဝင်ပြီးတော့မှတောက်လျှောက်ကျွန်တော်တို့ကန့်ကွက်နေရတယ်ဆိုတဲ့ပုံစံမျိုးကိုကျွန်တော်တို့လုပ်လို့တဲ့ဆန္ဒမရှိဘူး။နောက်ဒီကော်မရှင်ကနေပြီးတော့ပြည်ထောင်စုလွှတ်တော်ကိုနောက်ဆိုရင်အစင်ခါကပြန်တင်ရအောင်ပါလေ။အဲ့လိုတင်တဲ့အခါမှာသူတို့ရွေးချယ်လိုက်တဲ့ပုံကိုကျွန်တော်တို့လည်းလက်ခံသဘောတူခြင်းမှလည်းသဘောတူနိုင်တယ်။အဲ့ဒီအခါမှာအကြွေမြန်းကန့်ကွက်ဆွေးနွေးဖို့အကြောင်းပေါ်ပေါက်လာမယ်ဆိုရင်လည်းဒီကော်မရှင်ထဲမှာမပါတဲ့အတွက်ကျွန်တော်တို့ကန့်ကွက်ဆွေးနွေးဖို့ရတင့်တော်လာပေါ့ဒီကော်မရှင်ထဲမှာအတူပူးပေါင်းပါဝင်ပြီးတော့မှအဲ့ဒီကြမှာကန့်ကွက်ဖို့ဆိုရင်ကျွန်တော်တို့မှအဆင်မပြေဘူးလေဒါကြောင့်မလို့ကျွန်တော်တို့ကဒီလိုနှုတ်ထွက်လိုက်တာပါဒီလိုနှုတ်ထွက်လိုက်ခြင်းကြောင့်ဒီကော်မတီမှာဘာဖြစ်သွားပြီဆိုတဲ့ရည်ရွယ်ချက်မျိုးတော့ကျွန်တော်တို့မှမရှိပါဘူး
အခုလက်ရှိရွေးကောက်ပွဲတွေမှာအသုံးပြုနေတဲ့ FPTB Fast Pass The Post လို့ခေါ်တဲ့အများစုလူမှုရွေးချယ်သူကိုယ်စားလှယ်ဖြစ်ခွင့်ကနေထောက်ခံမဲ့အချိုးကျပေါ်မူတည်ပြီးလွှတ်တော်ကိုယ်စားလှယ်ရရှိမဲ့ PR စနစ်ဟာဆိုရင်လက်ရှိမြန်မာပြည်ပြင်ပြောင်းလဲရေးကာလနဲ့လည်းမကိုက်ညီသေးပါဘူးဆိုပြီးတော့လည်း NLD အမတ်ဦးအောင်ကြည်ညွန့်ကထပ်လောင်းပြောဆိုပါတယ
်ဒီ PR ကိုလုတ်တာဟာတချိန်ချိန်မှာအခုလိုအင်အားကြီးပါတီတရကအများစုလုံးဝအနိုင်ရသွားပြီးတော့ရွေးကောက်ခံအာဏာရှင်စနစ်ပေါ်ပေါက်မှဆွေးနွေးနေရဲဆိုတဲ့အကြောင်းပြချက်နဲ့အဆိုရှင်ကတင်နေပြအဲ့တော့ကျွန်တော်ကဘာပြောလဲဆိုရင်ပါတီကြီးတဲ့တီးတယ်ဆိုတာကိုကိန်းကနန်းနေပေါ်မှာမူတည်ပြီးတော့လွတ်တော်ထဲမှာနေရာရအောင်ခွဲတန်းရဖို့ယူမယ်ကပြည်သူလူထုထောက်ခံမှုရအောင်ပြည်သူလူထုကိုအလေးထားတဲ့နည်းနဲ့ပူပေါင်းဆောင်ရွက်ရတဲ့ပူပေါင်းဆောင်ရွက်တဲ့အနေအထားမျိုးကပုံပြီးတော့ဖြစ်တယ်အဲ့တော့အဲ့ဒီဒီကိုကျွန်တော်ကဘာထောက်ပြရလဲဆိုတော့ PR စနစ်အနေနဲ့လုပ်လိုက်လို့ဆိုရင်ပါတီအများကြီးကွဲကျင်တယ်လို့ကွဲပြီးအဲ့ဒီကွဲတဲ့ပါတီတွေကလွှတ်တော်တွေကိုရောက်လာကြဆီအားနည်းတဲ့လွှတ်တော်အဲနောက်ကျွန်တော်အားနည်းတဲ့အစိုးရတွေပေါ်ပေါက်လာမယ်အနေအထားမျိုးမှာရှိတယ်ဒါ disintegrate ကိုဥတည်တယ်ပေါ့ FPTP စနစ်ဆိုတာမျိုးကတော့ integration ကိုပို့ပြီးတော့ဥတည်တာဖြစ်တဲ့အတွက်ဗမာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီပြောင်းလဲရေးကိုတကယ်လုပ်တဲ့အခါမှာအားကောင်းတဲ့လွှတ်တော်တွေနဲ့အားကောင်းတဲ့အစိုးရတွေရှိနေသေးတယ်အခြေအနေမျိုးလည်းဖြစ်တယ်။နောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီအလေးအကျင့်နဲ့အနေထားလည်းအင်မတန်နှိမ့်နေသေးတယ်ပြည်သူလူထုကလည်းအခု FPTP စနစ်လောက်ရေးရှင်းလာတော့မှမေးပြနိုင်တဲ့အနေအထားမျိုးမှာအဆင်သင့်မဖြစ်သေးဘူး။ဒါတွေကြောင့်လည်းတော့မကြောက်တင်သေးဘူးလို့ကျွန်တော်ကပြောတယ်။ဒီလိုအခုလက်ရှိအခြေအနေမျိုးမှာဗမာနိုင်ငံမှာတကယ်တမ်းလူနေတာကကျွန်တော်တို့ဆွေးမနေဖက်ဒရယ်ပြည်တော်စုဘယ်လိုတည်ဆောက်မလဲပြည်ရင်းရင်းဝေးတွေဘယ်လိုရမလဲဒီမိုကရေစီပြည်ရင်းတောင်ပြောင်းလဲရေးကိုအရှိန်ကောင်းအောင်ဘယ်လိုလုပ်မလဲလို့အရေးကြီးပြည်ရင်းပြောင်းလဲရမယ်အခြေအနေမျိုးမှာ ဒီလိုရွေးကောက်ပွဲစနစ်ကိုပြောင်းလဲဖို့လိုအပ်ပါတယ်ဆိုရအရေးတကြီးတောင်းဆိုမှုလည်းမရှိသေးတဲ့အတွက်ဒီအချိန်မျိုးမှာမလုပ်တင်ဘူးဒါကျွန်တော်ကတင်ပြခဲ့တာပေါ့ဗျာ
ဒါကတော့ NLD ရဲ့လွှတ်တော်အမှဥအောင်ကြီးညွတ်ရဲ့ပြောကြားချက်တွေပါရှင်